နိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာဒီကနေ့နိုင်ငံတော်သမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့လွတ်မြောက်လာကြပါပြီ။ဒီကနေ့လွတ်မြောက်လာတဲ့အကျဉ်းသား6000ကျော်ထဲမှာတခြားနိုင်ငံရဲ့အကျဉ်းသားတချို့လည်းပါဝင်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးအခုလိုပြန်လွတ်လာတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေဘက်ကအလုခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားရင်း2019ခုနှစ်ဒီဇင်ဘာလကဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဒီကနေ့ပြန်လွတ်မြောက်လာကြတာပါ။သူတို့လွတ်မြောက်ရေးအတွက်ပြည်တွင်းရောပြည်ပကပါဝိုင်းဝန်းကြိုးစားပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းအချင်းထောင်ကပြန်လွတ်မြောက်လာချိန်မှာကိုဝါလုံးကသတင်းတော်တွေကိုပြောကြားခဲ့ပါတယ
်။ကြောကျင်တာကျွန်တော်အရင်ပြောပါတ
ယ်โอเค
ခဏလေးခဏလေးဝေးဝေးဒ
ီတောင်ထဲမှာရှိနေတဲ့အချိန်မှာဒီဆေးကနေပြီးတော့အကူအညီပေးကြရတဲ့ကျွန်တော်မိတ်ဆွေတွေရော
ဖတ်ဖတ်ဖတ်ဖတ်ကျွန်
တော်တို့လူမျိုးရေးအတွက်ဝိုင်းဝန်းပြီးတော့ထောက်ခံအားပေးကြရတဲ့
ကျွန်တော်တို့နောက်ပါနေတော့
လူဖော်ပိုင်းဘက်ကဒီတငယ်ချင်းတွေအားလုံးဟိုဘလုံးမှာရှိတဲ့ကျွန်တော်တို့ပေါ်မှာဟိုပြီးနာတက်ခဲ့ကြတဲ့လူအားလုံးပေါ်မှာကျွန်တော်ကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်ပါတယ
်သူတို့ရဲ့မိခင်သတင်းဌာနဖြစ်တဲ့ Writer သတင်းဌာနကအေဒီတာချုပ်Steve Adler ကလည်းသူတို့နှုတ်ပြန်လဲလွတ်မြောက်လာတဲ့အတွက်အလွန်ဝမ်းသာရကြောင်းပြောပါတယ
်။ We are enormously pleased that Myanmar has released our courageous reporters Wa Lone and Cho So Ou. Since their arrest,
တတိပြောင်းလို့လာတဲ့ကျွန်တော်တို့ရဲ့သတင်းတော့ Go Wa Lone နဲ့ Go Cho So Ou တို့နှူးပြန်လဲလွတ်မြောက်လာတဲ့အတွက်ကျွန်တော်တို့အလွန်အမင်းဝမ်းသာအားရဖြစ်မိပါတယ်။ဖမ်းဆီးခံရတဲ့လွန်ခဲ့တဲ့ရက်ပေါင်း950ရက်ကြာကာလအတွင်းသူတို့ဟာကမ္ဘာတဝန်းသတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်အရေးပါတဲ့သင်္ကေတတစ်ခုဖြစ်လာခဲ့ပါတယ်။သူတို့ပြန်လွတ်လာတာကိုကျွန်တော်တို့ကြိုဆိုပါတယ
်။သူတို့နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အတွက် EU ဥရောပသမဂ္ဂကလည်းကြိုဆိုကြောင်း EU နိုင်ငံခြားမူဝါဒရေးရာနဲ့လူမျိုးရေးဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရမာယာကိုချန်းချစ်ကပြောပါတယ
်။ The European Union has followed the case of the journalist Valone and Kiasso.
ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အင်မတန်ခက်ခဲလာတဲ့ခီးစဉ်အစကတည်းကဥရောပဥရောပသမဂ္ဂကလေးလာစောင့်ကြည့်နေခဲ့တာပါ။ဒါကြောင့်လွန်ခဲ့တဲ့နှစ်ပေါင်း100နီးပါးလောက်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထောင်ချခံထားရတဲ့ Riders သတင်းထောက်တို့ဟာသမရရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လာတာကိုကြားသိရတဲ့အတွက်ကျွန်တော်တို့အလွန်ဝမ်းသာပါတယ်။လွတ်မြောက်လာပြီဖြစ်တဲ့သူတို့ဟာမိသားစုနဲ့ပြန်လည်အတူနေနိုင်ခွင့်ရပြီးသူတို့ရဲ့အရေးပါတဲ့လုပ်ငန်းတွေကိုပြန်လုပ်နိုင်ကြတော့မှာဖြစ်ပါတယ်။
အပြင်သတင်းမီဒီယာလွတ်လပ်ခွင့်ရှိရေးအတွက် EU အနေနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းမာယာကိုချန်းချစ်ကပြောပါတယ
် The European Union will continue to stand up for media freedom and pluralism as a center
ကမ္ဘာတဝန်း democracy စနစ်ရှင်သန်ထွန်းကားရေးအတွက်မရှိမဖြစ်လို့အပ်တဲ့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ဗဟုဝါဒတည်ရှိရေးတို့ကိုဥရောပသမဂ္ဂအနေနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်သွားမှာပါဒါကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီထွန်းကားရေးပံ့ပိုးပေးရင် EU အနေနဲ့မြန်မာအစိုးရနဲ့ဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
။ Writer သတင်းတောင်နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အပေါ်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းကြိုဆိုကြောင်းတန်ယုံပြောခွင့်ရအာရီယာနီမန်ဒရင်းကပြောပါတယ
်။ The US Embassy welcomes the release of reporters Walone and Chosa U today.We are glad
to know Kowa Long ne Ko Jo So U ro lwet myaw la chin atwet American Tan Yong ga chu so ba de. Tharo mi ta su mya than pyan twa nai mi phit de atwet le chama ro a ni ne wan myaw ya ba de.
HRW lu khwin saung ji apwet ga le Kowa Long ne Ko Jo So U ro no u pyan lwet la da go chu so chaung ne tharo pyan lwet la chin ha nangan daga ye phi a pe mu ri chaung phit de lo HRW ye a sha ye ya let thaw nyin ja ye mu Phil Robertson ga pyaw ba de.
These two Reuters journalists benefited from international attention at the highest levels and part of that was
ဒီမှာကျတဲ့တဲ့လူကနိုင်ငံတကာရဲ့အာရုံစမ်းမှုကိုအမြင့်ဆုံးရခဲ့ကြတာပါသူတို့နှုတ်ရဲ့အမှုဟာမြန်မာနိုင်ငံရဲ့တရင်လက်ခွင့်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုတဲ့အမြင်မျိုးနိုင်ငံတကာကခေါင်းဆောင်တွေယူဆလာအောင် Writer သတင်းဌာနကစွန့်ဆောင်နိုင်ခဲ့တာကြောင့်လည်းပါပါတယ်စစ်တပ်အကြောင်း NLD အစိုးရအကြောင်းရေးသားကြလို့ဖမ်းဆီးခံရတဲ့တခြားသတင်းတောက်တွေအတွက်ကျွန်တော်တို့ကစိုးရိမ်တာပါဒီလိုဖမ်းဆီးတာမမှန်ပါဘူးဒီမှုတွေပြန်ယူသိရေးအတွက်လည်းကျွန်တော်တို့ဆက်လက်ဖိအားပေးနေဖို့လိုပါတယ်အဆုံးသတ်မလို့ပုံမှန်66ကကြီးနဲ့905တို့လိုအခြေခံခွင့်ရေးတွေကိုချုပ်ပေါက်ခွင့်ပေးထားတဲ့ဥပဒေကို NLD အစိုးရကဖျက်သိမ်းတင်ပါတယ
်။သူတို့နှစ်ဦးရဲ့ဖြစ်စဉ်ဟာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေကြောင်းလဲ Phil Robertson ကပြောပါတယ်။ Writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးပြန်လွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတာဝန်ကြီးကလည်းကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးစုံစမ်းရေးမှူးရန်ဟီလီကတော့သူတို့ကိုအစကတည်းကမဖမ်းဆီးသင့်ကြောင်းပြောကြားလိုက်ပြီး Amnesty International နိုင်ငံတကာလူမျိုးချင်းစာကွင်အဖွဲ့ကြီးကတော့က ချန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးတင်ကြောင်းပြောပါတယ်။နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာကွင်းနဲ့ပြန်လွတ်လာကြတဲ့အထက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးနဲ့နိုင်ငံရေးအကျဉ်းသား20ကျော်အပါအဝင်အကျဉ်းသားစုစုပေါင်း6520ဦးပါဝင်ပါတယ်။ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့နှစ်ဦးဟာရဲတပ်ဖွဲ့ဝင်တွေနဲ့ချင်းဆိုထားတဲ့နေရာကိုတွားရောက်တွေ့ဆုံပြီးအပြန်ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီအကံစာတွေလက်ဝဲတွေ့ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းမှာ2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့ကိုအကြင်ကြင်ရုံးထုတ်စစ်ဆေးပြီးတဲ့နောက်မနစ်ဇူလိုင်လ9ရက်နေ့ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်စီချမှတ်အပြစ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ရတသတင်းတော်နှစ်ဦးလွမြောက်လာတဲ့အပေါ်မှာကာယကံရှင်တွေနဲ့နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုစောဝင်းလှိုင်းစူးစီးတင်ပြသွားတာပါရှင်။